ကျောင်းအားရှဒေတာတခွင်မှာရေးကြီးမှုကြောင့်အနည်းဆုံးလူပေါင်း34လောက်ချက်ကျုံနေရတဲ့အတွက်ကျေးဇူးရှိလူသားတွေကအခုညီရေးပေးနေကြပါတယ်။အခုနဲ့မုတ်တုံမိုးနဲ့အတူရောက်လာတဲ့ရေးပေးကြောင့်လူပေါင်း1000လေးရာကျော်လည်းတည်ဆုံးခဲ့ပြီးပါပြီ။ဒီကြောင့်
ဗီယူအီတရင်တောက်အင်ဂျင်နာပါတရှာနယူဒယ်လီကနေတရင်ပြေပို့ထားတာကိုဥထောင်းအောင်ကတင်ပြပေးမှာဖြစ်ပါတယ်။အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့နီပေါ်နိုင်ငံတွေမှာမုတ်တုံမိုးဆက်ပြီးအပြင်းအထန်ရွာသွန်းနေတာကြောင့်အစိုးရအနေနဲ့ကယ်ဆယ်ရေးအဖွဲ့အစည်းတွေကရေပေးတံခံရသူတွေကိုအကူအညီပေးဖို့အပြင်းအထန်ဆောင်ရွက်နေကြပါတယ်။
There have been lives lost across the region due to drownings, due to snake bites, due to house collapses.
Yine dari mui kai da in pyu da re chang di de sa re ma a set paw mya swa song chung ge bi ba bi. A the a pyaok sin yin ga le myin de ni dong ga. Naw pi ye ji da ye naw set twe yoga phit bwa nai de andie so da ga le a myet shi ba de. Yet da ba twe a taw cha aw a set ma pyan mo ti than swa ywa tung ge de a twe အိန္ဒိယနိုင်ငံကအာသံပြည်နယ်၊ဘီဟာပြည်နယ်နဲ့ဥတ္တရပြဒေသပြည်နယ်တွေမှာရေပေးတံခံခဲ့ရပါတယ်။မြစ်တွေ၊ရေကြံတို့၊မြစ်ကမ်းပါးတွေလည်းကျိုးပေါက်ခဲ့ပါတယ်။ဒီလိုမိုးတီးထန်ရေကြီးခဲ့တဲ့အတွက်တံပိုးကြီးလာတဲ့ကောက်ပဲသီးနှံခြင်းအမြောက်အများကိုလည်းရေစွမ်းမိုးခဲ့သလိုလမ်းတွေသဒ္ဓါတွေယထာလမ်းတွေလည်းမျောပါးကုန်ကြပါတယ်။ ရန်နဲ့ကြီးကျေးရွာတွေအဆက်အသွယ်ပြတ်တောက်ကုန်တဲ့အတွက်ကယ်ဆယ်နိုင်ဖို့စစ်တပ်လက်ချထားပေးရပါတယ်။တနင်္ဂနွေနေ့မြစ်တွေဖြတ်စီးနေတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာဆိုရင်လည်းနိုင်ငံတစ်ဝက်လောက်ဟာရေအောက်ရောက်နေပါပြီ။တောင်ထူဒတ်ပါတယ်လို့ဆိုတဲ့နီပေါ်နိုင်ငံမှာတောင်မှမိုးတီးထန်မှုကြောင့်မြေပြိုတာတွေရေကြီးတာတွေကြောင့်ထောင်တောင်းနဲ့ချီလူတွေလက်အိုးအိမ်တွေ စခန်းတွေဖွင့်လက်ထားပေမဲ့ရေပိဒုက္ခသည်တွေဘယ်နေရာမှာပဲရှိရှိသူတို့အနေနဲ့ဦးစားပေးလုပ်ကင်ဖို့ကတော့တန်ရှင်းတဲ့ရေနဲ့အစားအစာထောက်ပံ့ဖို့ဖြစ်တယ်လို့ဆိုပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေအကြီးအကျယ်လှုပ်ဆောင်နေတာတွေဟာတိုးတက်လာပြီမယ်လို့လဲလုံလောက်တဲ့အဆင့်တော့မဟုတ်သေးဘူးလို့လဲဒဗန္ဒရာတက်ကပြောပါတယ်
။ Relief has been slow in coming, I would say, overall.And they will need to do a lot of things.
အလုံးချုပ်ပြောရရင်တော့ကယ်ဆယ်ရေးလုပ်ငန်းတွေဝင်လာနေတာဟာနှီးကွေးနေပါသေးတယ်။တကယ်တော့အရေးတကြီးလိုအပ်နေတဲ့ရေပိဒုက္ခသည်တွေကိုကယ်ဆယ်ရေးအကူအညီပေးဖို့ကိစ္စမှာမြန်မြန်ဆန်းဆန်းလုပ်ကင်ဖို့အများကြီးကိုလိုနေသေးပါတယ်။ကောက်ပေးပြီးနှာနေမျောပါသွားခဲ့တဲ့အပြင်လယ်သမားတွေအနေနဲ့နောက်လာမယ့်စိုက်ပျိုးရာသီမှန်မျိုးစစ်ချဖို့အခက်အခဲတွေရှိလာနိုင်တာကြောင့်အခုမိုးတီးထန်ရေကြီးမှုဟာဒေသအတွင်းရေရှည်မှထိခိုက်မှုတွေရှိလာနိုင်ပါလိမ့်မယ်။စင်ရဲသားရေပေးသင့်ကြသူတွေအထက်ကလက်လုတ်လက်ဆအလုတ်သမားတွေအနေနဲ့လည်းအလုတ်လက်မဲ့ဖြစ်ကြပြီးစင်ရဲတွင်နှက်ကြဖို့ရှိပါတယ်။တကယ်တော့တောင်အာရှဒေသမှာမိုးတီးထန်တာဟာနှစ်စဉ်ဇူလိုင်လနဲ့စက်တင်ဘာလကြားမုတ်သုံရာသီမှာဖြစ်လေဖြစ်တာရှိပေမဲ့လို့လဲဒီနှစ်မုတ်သုံမိုးကတော့သာမန်ထက်ပိုပြီးပြင်းထန်တဲ့အကြောင်းတက်ဆိုင်ရာအာဏာပိုင်တွေကပြောဆိုကြောင်းပါခင်ဗျာ